ဒီမိုကရေစီအတွင်းကူးပြောင်းရေးမှာအခက်အခဲအမျိုးမျိုးရှိနေပေမဲ့ဒီတန်တရာဆွင့်ကြိုးရေးသို့မဟုတ်စီရင်တရားရေးအဖွဲ့တွေရဲ့အကန့်ကန္တကတော့အလားအလာကောင်းတယ်လို့အမေရိကန်အခြေစိုက် Asia Foundation ပညာရှင်တွေကမြင်ပါတယ်စီရင်တရားအဖွဲ့တွေတိုးတက်ဆွင့်ကြိုးလာလေလေကိုတူကိုတဒီမိုကရေစီတဘာဝရှင်တန်လေလေဖြစ်တယ်လို့ဆိုပါတယ်ဒါလို့ဖြစ်လာအောင်လေ Asia Foundation ကကူညီနေပါတယ်ဒါပေမဲ့အသင်း90ကျော်ဗဟိုချုပ်ကံမှုစနစ်ကျင့်သုံးတာကြောင့်ဒေသန္တရအဖွဲ့တွေကနေရာတိုင်းမှာစံတော်ဝါလုပ်နေရတဲ့အဆင့်ပဲရှိပါသေးတယ်။ဒါကြောင့်စီရင်ဇာယာရေးအဖွဲ့တွေလုပ်ငန်းတွင်ကျေစီဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ Asia Foundation နဲ့ Renaissance Institute တို့ဖူးတွဲပြီးလွန်ခဲ့တဲ့နှစ်ဇန်နဝါရီလကရန်ကုန်မြို့မှာအလုပ်ရုံဆွေးနွေးပွဲကျင်းပပေးပါတယ်။ဒိုင်းပြည်နယ်နဲ့ဒေသကိုယ်စားလှယ်တွေအတွေ့အကြုံချင်းအမြင်ချင်းပလဲနိုင်အောင်English Australian is Swiss Australia ရဲ့ငွေကြေးထောက်ပံ့မှုနဲ့ကျင်းပတာဖြစ်ပါတယ်။ဝင်ကြီးရှိဦးညွှန်ကြားမှု73ဦးနဲ့စီရင်အရာရှိ15ဦးတက်ရောက်တဲ့3ရက်ကြာအလုပ်ရုံဆွေးနွေးပွဲဖြစ်ပါတယ်။စီရင်တရားအဖွဲ့အားလုံးပါဝင်တဲ့ပထမအကြိမ်ဆွေးနွေးပွဲပါပဲ
။ဘူအချုပ်ကံမှုအားကောင်းတဲ့အုပ်ချုပ်ရေးစနစ်မှာစီရင်တရားအဖွဲ့တွေဟာလုပ်ပိုင်ခွင့်အတော်ရှိတာတွေ့ရပါတယ်။ဒီနယ်နဲ့တိုင်းအစိုးရလက်အောက်ခံဖြစ်ပေမဲ့ဘေဝန်ကြီးဌာနကမှအစီရင်ခံစရာမလိုတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ဘူချုပ်ကံမှုအ ਨੇ ဆုံးအဖွဲ့အစည်းတွေဖြစ်ပြီးအခြားဌာနတွေနဲ့အဆက်အသွယ်မရှိတာကြောင့်အခြားနေရာတွေမှာဖြစ်ပျက်နေတာကိုလည်းသိနိုင်တဲ့အခြေအနေမရှိပါဘူး။စီမင်းသားရအဖွဲ့တစ်ဖွဲ့ဟာအခြားအဖွဲ့တွေစီကသင်ကန်းစာရဖို့အလားအလာအလွန်နှေးပါတယ်။ဒါကြောင့်တိုင်းနယ်ပြည်နယ်ကစီမင်းသားရအဖွဲ့တွေအားလုံးတခန်းထဲမှာစုဝေးကြပြီးအလို့ယုံဆွေးနွေးပွဲကျင်းပနိုင်တာကိုအောင်မြင်မှုလို့မြင်ကြပါတယ်။ဝန်ဆောင်လုပ်ငန်းတိုးမြှင့်ရေးဝန်ဆောင်လုပ်ငန်းကောင်းမွန်ဖို့အတွက်အခွန်အောက်ယူရေးနဲ့ပြည်သူလူထုနဲ့ဆက်ဆံရေးကောင်းမွန်ရေးစတာတွေကိုအဓိကထားဆွေးနွေးကြပါတယ
်။2008အခြေခံဥပဒေအရတိုင်းနယ်ပြည်နယ်လက်အောက်ခံစီရင်တရားရေးအဖွဲ့တွေဟာဒေသခံတွေရဲ့လိုအပ်ချက်နဲ့အညီအခွန်ခေါက်ခံခွင့်ရှိပါတယ်။မြို့နယ်စီရင်တရားရေးအဖွဲ့တွေဟာကိုယ်ရံဘုံငွေကူရှာပြီးသုံးဆွဲရတဲ့ဒေသခံအဖွဲ့အစည်းဖြစ်ပါလေ။ပြည်နယ်တွင်းတွားရေးလာရေးတန့်ရှင်းရေးမီလီစီကားရေးအတွက်တာဝန်ယူဆောင်ရွက်ရပါသည်။မြို့နယ်တွင်းကဈေးဆိုင်စားသောက်ဆိုင်နှင့်အခြားစီးပွားရေးလုပ်ငန်းတွေဟာမြို့နယ်စီရင်တရားရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါသည်။ဒီလုပ်ငန်းတွေကပေးဆောင်တဲ့အခွန်အခောက်ဟာမြို့နယ်စီရင်ရုံးတွေရဲ့အသုံးစရိတ်ဖြစ်လာပါသည်။ဧရာဝတီရှမ်းနယ်ကရင်ပြည်နယ်မှာအခွန်စည်းတက်ရမှာကွန်ပျူတာကိုသုံးနေပါပြီ
။မြန်မာနိုင်ငံမှာပစ္စည်းကုန်ကောက်ခံတဲ့နှုံအ ਨੇ ဆုံးဖြစ်နေတာကိုလည်းဆွေးနွေးကြပါတယ်။ပစ္စည်းကုန်ဆိုတာအိမ်ခြံ၊မြေပိုင်ရှင်တိုင်းပိုင်ဆိုင်မှုတံပိုးကိုလိုက်ပြီးပေးရတဲ့အခွန်ဖြစ်ပါတယ်။ဥပမာစမ်းပြည်နယ်ရဲ့မြို့တော်တောင်ကြီးမှာအိမ်တော်စုတစုဟာတစ်နှစ်မှာဒေါ်လာသာပစ္စည်းကုန်ပေးရပါတယ်။လက်ဖက်ရည်လေးခွက်ပိုးနှစ်စဉ်ပစ္စည်းကုန်ဆောင်ရတဲ့သဘောဖြစ်ပါတယ်။စီပင်တရားအဖွဲ့ဟာပစ္စည်းကုန်ကိုကောက်ခံသုံးခွင့်ရှိပေမဲ့ရတဲ့လောက်မရတဲ့အခါမှာဒုရကံရခက်ခဲလာပါလေ။ရန်ကုန်မှာတော့နှစ်စဉ်ကောက်တဲ့ပစ္စည်းကုန်ဟာလက်ပည့်ရီနှစ်ခွက်စာလောက်ပဲရှိတယ်လို့ဆိုပါတယ်။ဒီရင်ပြည်နယ်ဖအံမှာတော့နှစ်စဉ်ပစ္စည်းကုန်ဟာလက်ပည့်ရီ၈ခွက်စာရှိတာမို့ရန်ကုန်ရဲ့ပစ္စည်းကုန်ဟာသဘာဝမကျပဲဖြစ်နေပါလေ
။ဒေသခံကိုဒုက္ခပေးသလိုမဖြစ်အောင်မြို့နယ်စီပင်ရုံးတွေကအခွန်ကောက်ယူကြပါတယ်။မြို့နယ်စီပွားရေးဖွံ့ဖြိုးမှုဟာမြို့နယ်စီပင်သားရရုပ်အပေါ်မှာအများကြီးငူတီပါလေ။စီပွားရေးလုပ်ငန်းကိုဘယ်မူနဲ့အခွန်ခောက်ယူတယ်ရတယ်လို့ဘယ်လိုသုံးတယ်ဆိုတဲ့ကိစ္စမှာပွင့်လင်းမြင်သာမှုရှိဖို့လိုပါတယ်။အမိုက်ကျုံးတဲ့အလုပ်နဲ့စွန့်ပစ်တဲ့အလုပ်ကိုလည်းစီပင်ရုံးကပဲလုပ်ရပါတယ်။မြန်မာပြည်ကအမိုက်ပုံတွေဟာမိလောင်ပြီးအဆင့်ွေထွက်တဲ့အန္တရာယ်ရှိပါတယ်။အမိုက်တွေစုပုံလိုက်ရင်အမိုက်ပုံကိုသုံးသိတဲ့တကြိမ်နေရာရွှေပြောင်းပြီးဖို့လိုအပ်ပါတယ်ပြည်သူ့ကျန်းမာရေးမတိခိုက်အောင်အမိုက်ပုံပြဿနာကိုဘယ်လိုတင်းတိမ်မယ်ဆိုတာကိုလည်းဆွေးနွေးကြပါလေဒီကိစ္စဟာငွေကြေးကုန်ကျများတဲ့လုပ်ငန်းဖြစ်လို့ပစ္စည်းကုန်တိုးပြီးကောက်ခံမှုဆွေးနွေးကြပါလေပြည်သူလူထုကတော့အခွန်ပိုပြီးပေးဆောင်ရတာကိုနှစ်သက်မှာမဟုတ်ပါဘူးဒါကြောင့်ဖွင့်လင်းမြင်သာပြီးတာဝန်တည်တဲ့အခွန်တော်စနစ်ကိုပြည်သူတွေနားလည်သဘောပေါက်ဖို့လိုအပ်ပါလေပြည်သူယုံကြည်တဲ့စီပင်သားရစနစ်ဖြစ်လာအောင်လည်းလုပ်ဖို့လိုပါတယ်။စီပင်သားရယုံတွေဟာပြည်သူနဲ့တိုက်ရိုက်ဖြစ်ပြနေတာမို့ပုံမူပွင့်လင်းမြင်သာတာဝန်ခံမှုရှိကြောင်းထားဝင်ပြနိုင်မှုလိုအပ်ပါတယ်ခင်ဗျာ။